ကိုဗစ်အနံဥဆောင်တဲ့ရခိုင်ကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးကော်မရှင်တို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့မြန်မာအစိုးရကစတင်ပြင်ဆင်နေပါပြီ။ရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေလက်တလောဖြစ်ထားတာမို့လို့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ရမှာအခက်အခဲရှိနိုင်ပေမဲ့လည်းလက်ရှိအနေအထားနဲ့ကိုက်ညီတဲ့အကြံပြုချက်တွေကိုဦးစားပေးအကောင့်ထည့်ဖော်သွားမယ်အကြောင်းရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထည့်ဖော်ရေးကော်မတီဥက္ကဋ္ဌဒေါက်တာဝင်းညက်အေးကပြောပါတယ်။အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်မမြင့်ခိုင်ကပြောပြပေးမှာပါရှင်။
ပြည်ထောင်စုရဲ့ပိုင်းကနိုင်ငံတော်သမ္မတဦးထင်ကျော်ကိုယ်တိုင်ဖွဲ့စည်းပေးထားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထည့်ဖော်ဆောင်ရွက်ရေးကော်မတီအနေနဲ့ဒီကနေ့နေပြည်တော်မှာပထမဆုံးအကြိမ်အစည်းအဝေးပြုလုပ်ခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အကြံပြုချက်တွေအားလုံးကိုပြန်လည်ဆန်းစစ်ပြီးဝင်ကြီးဌာနအလိုက်နှစ်ပတ်အတွင်းစီမံချက်ရေးဆွဲပြီးစတင်လုပ်ဆောင်မှာဖြစ်တယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထည့်ဖော်ရေးကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးက VOE ကိုပြောပါတယ
်။အကြံပြုချက်ထဲမှာပါတဲ့အကောင့်ထည့်ဖော်ရမယ့်ကိစ္စတွေကိုဝင်ကြီးဌာနအလိုက်ကျွန်တော်စီမံချက်ကလေးရေးဆွဲရမယ်။သူ့ဝင်ကြီးလက်ဝကဆွေပါဝင်ကြီးဟိုကျန်းမာရေးအားကစားဆိုဘယ်လိုပေါ့စသဖြင့်ဝင်ကြီးဌာနလိုက်လမ်းမဆက်သွယ်ရေးဆိုဘယ်လိုပေါ့နော်အဲ့လိုမျိုးတွေကျွန်တော်ဆက်သွယ်ရေးအဲ့ဒီကိစ္စလည်းဆက်ပြီးရေးဆွဲပါမယ်ခင်ဗျာအဲ့ဒီရေးဆွဲချက်ကိုကျွန်တော်တို့နှစ်ပတ်အတွင်းမှာကျွန်တော်အပြည့်ရေးဆွဲပြတော့စီမံချက်စီအကုန်လုံးဆွပြီးတော့မဟာဗျူဟာစီမံချက်ဆိုကျွန်တော်ပေါက်ဆက်လိုက်မှာဖြစ်ပါတယ
်ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဒေသမှာမွတ်စလင်အကျန်းဖတ်အုပ်စုတွေရဲ့လုံခြုံရေးစခန်းတွေကိုအကျန်းဖတ်တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်ရင်းမတည်မငြိမ်မှုတွေဖြစ်ပွားခဲ့တာပါဒီအခြေအနေတွေကြောင့်ရခိုင်အကြံပေးကော်မရှင်တွေရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ရမှာအခက်အခဲရှိနိုင်ပေမဲ့လက်ရှိမြေပြင်အခြေအနေနဲ့ကိုက်ညီတဲ့အကြံပြုချက်တွေကိုဦးစားပေးအကောင့်ထည့်ဖော်သွားမှာဖြစ်တယ်လို့ဒေါက်တာဝင်းမြေအေးကပြောပါတယ
်။ခုနပြောသလိုအခက်အခဲရှိနေတာဆိုတေချာရောရှိရဲ့အခက်အခဲကတော့အဲ့တော့အကောင့်ထည့်ဖို့ကအခက်အခဲပြီမယ်ကျွန်တော်ခုနပြောပြီးပြီကျွန်တော်အခုလက်ရှိအခြေအနေနဲ့တကယ်အကျိုးရှိမဲ့ကိစ္စတွေကိုပဲဦးစားပေးအကောင့်ထည့်ဖော်မှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ရဲ့အကောင့်ထည့်ဖော်မှုတွေကအခက်အခဲကို
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထည့်ဖော်ဆောင်ရွက်ရေးကော်မတီအနေနဲ့ရခိုင်ပြည်နယ်ရင်းမတူကွဲပြားတဲ့လူမှုအတိုင်းဝိုင်းတစ်ခုကြားအတူရှင်တွဲနေထိုင်ရေးရခိုင်ပြည်နယ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေး IDP စခန်းတွေပိတ်သိမ်းနိုင်ရေးအကြမ်းဖက်တိုက်ခိုက်မှုတွေပပျောက်ရေး1982မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားအခွင့်အရေးရရှိရေးစသည့်အကြံပြုချက်တွေလှုပ်ဆောင်ဖို့တာဝန်ပေးအပ်ခြင်းခံထားရတာဖြစ်ပါတယ်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြီးအကဲအစည်းအဝေးခန်းစာထဲမှာရခိုင်ပြည်နယ်တွင်ဘာသာရေးနဲ့လူမျိုးရေးအပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်နဲ့ပတ်သက်ပြီးခွဲခြားကန့်သက်သားတွေကိုအဆုံးသတ်ဖို့လဲထည့်သွင်းအကြံပြုထားတာပါကိုဖီအာနန်ကော်မရှင်ကအကြံပြုထားသလိုလွတ်လပ်စွာသွားလာခွင့်အတွက်1982နိုင်ငံသားဥပဒေတိုင်းနိုင်ငံသားစီစီရေးလုပ်ငန်းစဉ်ကိုအရှုံးမြင့်ဖို့လိုတယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်အကြံပြုချက်ကိုရှင်းပြလို့ရှိရင်ရှင်းတဲ့နိုင်ငံသားဥပဒေနဲ့National Verification Process ကိုအချိန်မြင့်အချိန်မြင့်မှာလို့အကြံပေးတာအင်မီတန်ကောင်းတဲ့အကြံကျွန်တော်တို့တကယ်တော့အဲ့ဒီဟာကိုအချိန်မြင့်ရမယ်အဲ့တော့လည်းအဟန္တာကြီးအခက်အခဲကြီးအနောက်ဆက်ကြီးအများကြီးကြုံနေအဲ့အရေးအကြီးကြောင့်ဒီအချိန်မြင့်ကပို့ပြီးတော့ဖြစ်လာတာအဲ့တော့ကျွန်တော်တို့ဒါကိုညှိနှိုင်းချာမယ်အချိန်အောင်ပြည့်ပြီး National Verification လုပ်လို့ရတဲ့ချက်တွေပြီးလို့ရအောင်ကျွန်တော်ဆောင်ရွက်လို့ရှိရင်မရနိုင်ကြအကြောင်းမရှိဘူး။ဘာလို့လဲဆိုတော့အခုအချိန်တွေမှာအကုန်လုံးကဟိုကျွန်တော်ပြန်တဲ့ခါမှာလည်းရှိတယ်။နောက်ပြီးလမ်းမှာရောက်နေတဲ့လူတွေလည်းရှိတယ်။သူတို့တွေပြည်ချာချာတော့တကယ်လွတ်လပ်စွာသွားလာနိုင်ဖို့နဲ့တင်ပြန်ဝင်သွားလာဖို့ဆိုတော့လက်ထဲမှာဟိုဒီပင်ပင်စကစ်ကချင်တော့ဒါအများကြီးဟိုအခွင့်အရေးရလာမှာဖြစ်တယ
်။ဩဂတ်လ25ရက်နေ့ရခိုင်ပြည်နယ်မောင်တော်ဒေသမှာအကျဉ်းဖတ်တိုက်ခိုက်မှုတွေဖြစ်ပွားခြင်းဟာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြီးအကဲအစည်းအဝေးခန်းစာထုတ်ပြန်တဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာပါရခိုင်ပြည်နယ်ရင်းမကြသေးခင်ကဖြစ်ပွားထားတဲ့အကျဉ်းဖတ်တိုက်ခိုက်မှုတွေကြောင့်ရခိုင်နဲ့အခြားဒေသခံတိုင်းနာတွေနေရက်ဆုံခွာထွက်ပြေးနေကြသလိုကုလသမဂ္ဂရဲ့ခန့်မှန်းချက်အရမွတ်စလင်ဒုက္ခသည်တွေလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နေချီထွက်ပြေးနေကြတာဖြစ်ပါလိမ့်ရှင်